ဒီမိုကရက်တစ်မြန်မာအတန်း DVB သတင်းထောင်အုပ်နဲ့အေယာဝတီသတင်းဌာနကသတင်းထောက်တအုပ်ကိုတအောင်းလက်နက်ကင်အဖွဲ့ TNLA နဲ့ဆက်သွယ်ခဲ့တဲ့ဆိုပြီးဒီကနေ့ဖမ်းဆီးလိုက်တဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။ DVB သတင်းဌာနကတော့တပ်မတော်ဆွဆွဲတယ်လို့မဟုတ်ပဲသတင်းသမားတွေဟာမူရစီဝါတိုက်ဖြစ်ရင်းနဲ့သတင်းသွားယူပြီးအပြန်လမ်းမှာဖမ်းဆီးခံရတာလို့ပြောပါတယ်။နောက်ဆုံးအခြေအနေကိုစုံစမ်းမေးမြန်းထားတဲ့မခင်ဖြူတွေကပြောပြပါမယ်ရှင်။ဟုတ်ကဲ့ပါရှင်ဒီမိုကရက်တစ်မြန်မာအတန် DVB အကြီးအကဲသတင်းတောက်နှစ်ဦးဖြစ်တဲ့ဦးအေးနိုင်နောက်ဦးဖုံးပြည်နိုင်နဲ့အီယာရီသတင်းတောက်ဦးသိန်းစော်တို့ကိုတောက်လက်နက်ကိုင်အဖွဲ့ TNLA နဲ့ဆက်သွယ်မှုနဲ့ဒီကနေ့မိုးလယ်ပိုင်းတုန်းကပဲဖမ်းဆီးထားပြီးတော့တရားဥပဒေအရအရေးယူသွားမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားတာပါရှမ်းပြည်နယ်အရှေ့မြောက်ဘက်နမ်ဆန်တီဘောကားလမ်းပေါ်မှာတက်မတော်စစ်ကြောင်းကဒီလမ်းကြောင်းလုံခြုံရေးဆောင်ရွက်နေတဲ့အချိန်လိုင်စင်မဲ့မော်တော်ယာဉ်နှစ်စင်းနဲ့လိုက်ပါလာတဲ့ဒီသတင်းတောက်3ဦးအပါအဝင်အမျိုးသား9ဦးကိုတွေ့ခဲ့ပြီးတော့သူတို့ဟာ TNLA အဖွဲ့နဲ့ဆက်သွယ်ခဲ့တဲ့စူရာကိုစုံစမ်းတွေ့ရှိရတာကြောင့်တရားဝင်နဲ့အညီဆောင်ရွက်နိုင်ဖို့အတွက်လာရှိုးရဲစခန်းကိုလွှဲပြောင်းပေးခဲ့တဲ့အကြောင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။တမက် DVB သတင်းဌာနကတော့သူတို့ရဲ့သတင်းတောက်တွေဟာတက်မတော်ကဆွဆွဲတယ်လို့မဟုတ်ပဲဒီကနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာမူရစီဝါအလွဲသုံးစားမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရင်းနှီးအတွက်သတင်းယူရင်းနဲ့ဖမ်းဆီးခံခဲ့ရတာလို့ပြောပါတယ်။
ဘူးစီကလိုက်ပေးပြန်တာလေ။မြန်မာတော်များမှာအဲ့လိုတည်း။အဲ့ဒီကိုတရင်ယူပြီးသွားကြတာပဲလေဒီကလည်း။ဒီကတိုက်ပေးကိစ္စကမြန်မာတပည့်အလုံးနဲ့ဆိုင်တဲ့ကိစ္စလေ။ဒီ PNLA ဒီ through ပြောတဲ့အကြမ်းဖက်တောင်းရန်သူဖွဲ့အကြောင်းတရင်လည်းမဟုတ်ဘူး။ interview လည်းမဟုတ်ဘူး။ဒါမျိုးစီကကိစ္စကတော့မြန်မာတပည့်လုံးပြဿနာရှိနေတဲ့ကိစ္စလေ။အဲ့တော့ကျွန်တော်တို့ကအဖွဲ့ကတော့မျိုးစီကကိစ္စတရင်သွားကြည့်တယ်။ကျွန်တော်နားလိုက်တော့အားရပါပဲ။
DVB ရုပ်သံဌာနအက်ဒီတာတဦးဖြစ်တဲ့ဦးသံဝင်းထွတ်ပြောသွားတာပါ။တက်မတော်ရဲ့ထုတ်ပြန်ချက်ထဲမှာလာရှိုးရဲစခန်းကိုလွှဲပြောင်းပေးခဲ့တဲ့အကြောင်းပြောထားပေမဲ့လို့သတင်းထောက်တွေဘယ်နေရာမှာရှိနေတယ်ဆိုတာကို DVB အနေနဲ့စုံစမ်းနေဆဲဖြစ်ပြီးတော့သိချာမသိရသေးဘူးလို့လည်းဦးသံဝင်းထွတ်ကပြောပါရယ်
။အခုကြီးကကျွန်တော်စုံစမ်းနေတယ်ဝင်ပြပြီလား။စုံစမ်းနေတော့ပြီးတော့ press conference နဲ့တိုင်ပင်ရတယ်လို့ပြောရှိတယ်။နောက်ပြီးတော့ကျွန်တော်တို့ဟိုရှင်းနေတဲ့တိုင်ပင်ရတယ်ဆင်းနေရှိတယ်ဟုတ်ကဲ့။ဒီကအခုအခုတရင်အစ်စ်လက်ပြူသောင်းနေတော့ပဲရှိနေတယ်ဆိုတော့စိတ်မကြလို့လေအခုတရင်ဝင်လာတာလေစုံစမ်းနေတော့ပဲဆိုတော့အဲ့ဆောက်တော့သူတို့လာရှိုးရဲ့စခန်းကိုတွေ့ပြောင်းတယ်လို့ရေးထားတယ်ပဲကျွန်တော်တို့အစ်စ်ကမသိသေးဘူးစုံစမ်းနေတော့ပဲလာရှိုးရဲ့စခန်းတဲ့စခန်းလည်းပဲရောက်လဲကျွန်တော်တို့ပြန်ချမသိသေးဘူးစုံစမ်းနေတော့ပဲ
အခုသတင်းတောက်တွေဖန်ဆီးခံရတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဇွန်လ3ပိုင်းကစလို့အပြည့်ရဲ့လက်မှတ်မထိုးထားသေးတဲ့ဒီပလောင်လွတ်မြောက်ရေးတပ်ဦး PSLF ရဲ့လက်အောက်ခံ TNLA တအောင်တက်နဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဆက်တိုက်ဖြစ်ပွားနေရပါဒီလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်သွယ်သူတွေကိုတရားမဝင်တဲ့ဒီအကြမ်းဖက်တောင်းကျသူအဖွဲ့တွေနဲ့ဆက်သွယ်တယ်လို့ဆိုပြီးတော့အရင်တုန်းကဖန်ဆီးတာတွေရှိခဲ့ဘူးပေမဲ့လည်းသတင်းသမားတွေကိုဒီလိုမျိုးဖန်ဆီးတာကတော့ဒါပထမဆုံးအကြိမ်ပဲဖြစ်ပါရဲ့ရှင်